ပြီးခဲ့တဲ့သတင်းပတ်ကလန်ဒန်မြို့မြေအောက်ယထာပူဒါရုံတစ်ခုမှာလူ30ကျော်ဒဏ်ရာရတဲ့အထိဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုနဲ့ဆက်ဆက်ပြီးတော့တန်တရားရှိသူနောက်ထပ်2ဦးကိုဒီကနေ့ဖမ်းဆီးလိုက်ပါတယ်။အသက်48နှစ်နဲ့အသက်30အရွယ်အမျိုးသား2ဦးကိုဝေလနယ်ညူးပေါ့မြို့မှာဖမ်းဆီးခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီနေရာမှာပဲအင်္ဂါနေ့ညတုန်းကဒီတန်တရားရှိသူ2ဦးကိုဖမ်းဆီးခဲ့တာဖြစ်ပြီးတော့အဲ့ဒီဖမ်းဆီးမှုအပြီးမှာပဲအခုနောက်ဆုံးဖမ်းဆီးခဲ့တဲ့သူ2ဦးရဲ့လိပ်စာတွေကိုဒီကနေ့မှဆက်လက်ရှာဖွေဖမ်းဆီးခဲ့ကြတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အခုနောက်ဆုံးဖမ်းဆီးလိုက်တဲ့သူတွေဟာမြေအောက်ယထာပုံခွဲမှုနဲ့ဘလို့ဆက်ဆက်နေတာလဲဆိုတော့ကိုတော့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြမထားပါဘူး။အခုဆိုရင်ဒီပြီးခဲ့တဲ့တောက်ကြနေကဘုံပေါက်ကွဲမှုဖြစ်ပြီးချိန်ကစလို့ဖမ်းဆီးထားသူစုစုပေါင်းက9ဦးရှိသွားပါပြီ။အစောပိုင်းဖမ်းဆီးခဲ့သူ2ဦးကတော့အသက်18နှစ်အရွယ်ဥရဒုက္ခတဲ့2ဦးနဲ့အသက်21နှစ်အရွယ်စီးပြားနိုင်ငံသားတဦးဖြစ်ပါတယ်။သူတို့ကိုပြီးခဲ့တဲ့သတင်းပတ်ကုံတုန်းကဖမ်းဆီးခဲ့တာဖြစ်ပြီးတရားစွဲတာတော့မရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်က Person Screen မြောက်ယထာပူဒါယုံမှာလူအသွားလာများတဲ့အချိန်အိမ်လုံးဘုံတလုံးပောက်ကွဲခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်တယ်လို့ IS ဆုံရောက်စစ်သွေးကြွားတွေကပြောထားပေမဲ့လို့ဗြိတိန်ပြည်ထောင်စုဝန်ကြီး Amber Red ကတော့အကြောင်းကိုလက်မခံပါဘူးဒီဘုံပောက်ကွဲမှုဟာဗြိတိန်နိုင်ငံမှာဒီနှစ်အတွင်း၅ချိန်မြောက်အစမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရမှုပဲဖြစ်ပါတယ်ရှင်